ထိုင်းနိုင်ငံဖတ်လုံပြည်နယ်ကောင်းမင်းခရိုင်အတွင်းကရာဘာရောထဲမှာလူကုန်ကူးတဲ့သူတွေဆွန့်ပစ်သွားတဲ့မြန်မာနိုင်ငံသား36ယောက်ကိုထိုင်းရဲတပ်ဖွဲ့တွေနဲ့ထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကမေလ29ရက်နေ့မှာတွားပြီးတော့ကယ်ဆယ်ခဲ့ပါတယ်။အကြောင်းစုံကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကော့တောင်းရင်နောင်းလန်းကနေမလေးရှားနယ်စပ်အရောက်ထိပို့ဆောင်ပေးမယ်ဆိုပြီးလူပွဲစားတွေကခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ကြားကခေါင်းမင်ခရိုင်တဲကရာဘာတော့ထဲမှာဆွန့်ပစ်ထားတာကိုခံခဲ့ရတာပါ။သူတို့ကိုမေလ29ရက်နေ့ကတည်းကဆွန့်ပစ်ထားခဲ့တာဖြစ်ပြီးမေလ29ရက်နေ့ကျမှထိုင်းရနာပိုင်းနေနဲ့လူမှုရေးအသင်းအဖွဲ့တွေကတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။လူကုန်ကူးခံရတာကတော့မြန်မာနိုင်ငံသား36ဦးဖြစ်တဲ့အကြောင်းလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။အမေဒီတော့ဒီမှာ36ရက်ရယ်လူကုန်ကူးတဲ့ဆိုင်သားတွေကဒါပေါ်လို့ဒီမှာဆုံးဆန်တိုက်ပြထားခဲ့တာပေါ့။ဒုစရိုက်တပ်တွေရဲ့ဆိုရဆိုရင်ဒီနောက်ကတော့ငါနေဒီလေဒီမလေးရှားနေကြလူတယောက်ကိုတောင်းဝင်တောင်းလို့ပြောတယ်လေဝေးကြတယ်ကသူပြေးသွားပြီပေါ့ဆိုလိုတာကတော့လူကုန်ကူးတဲ့ကိစ္စဟာမြန်မာဖက်ကအဆက်တင်မှာလည်းပဲဒီနေ့တကျမတားရှိနိုင်ဘူးလို့ဒီထိုင်းနိုင်ငံတနက်တရရားကိုဖြတ်သွားပြီးတော့မလေးရှားနိုင်ငံတည်တောင်မှအမြဲတမ်းတွာလာနေတယ်ဆိုတာလည်းပဲဒီလူကုန်ကူးတဲ့ဂိုင်းတွေရဲ့အဲဒီလူလာမှုနဲ့ဒီနိုင်ငံအနာပိုင်းတွေရဲ့ပြုတ်ခဲ့ဟာခွဲတွေကိုမြင်စေတာပေါ့
လူကုန်ကူးသူတွေကတဦးကိုဘတ်ငွေ2000စီယူပြီးမလေးရှားနယ်စပ်ကိုအရောက်ပို့ပေးမယ်ဆိုပြီးကား3စီးနဲ့ခေါ်လာခဲ့ပြီးတဲ့နောက်ရာဘာတော့ထဲမှာဆွန့်ပစ်သွားခဲ့ကြတာပါမြန်မာတွေရာဘာတော့မှာတွေ့ရှိတဲ့အတွက်ထိုင်းကျေးရွာသားတွေကသတင်းပေးရကနေထိုင်းလူမှုအဖွဲ့အစည်းတွေနဲ့ထိုင်းအနာပိုင်းတွေကတွားရောက်ကယ်ဆယ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာအစာရေစာမစားရတာ၃ရက်တာရှိပြီဖြစ်တဲ့အကြောင်းထိုင်းရနာပိုင်းကစူပါတယ်။ကယ်ဆယ်ရေးလုပ်ခဲ့တဲ့ရဲတပ်ဖွဲ့ကတော့မြန်မာနိုင်ငံသားတွေကိုငွေယူပြီးလိမ်သွားခဲ့တဲ့လူကုန်ကူးတဲ့အဖွဲ့ဝင်တွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါပြီ။မေလ25ရက်နေ့ကလည်းထိုင်းနိုင်ငံဆုံကလာပြည်နယ်ဟိုင်ရန်ခရိုင်နယ်ကနေအိမ်နှလုံးမှာတရားမဝင်မလေးရှားနိုင်ငံတဲကိုခိုးဝင်ပြီးအလုသွားလုပ်ကြမဲ့မြန်မာနိုင်ငံသား66ယောက်ကိုလည်းထိုင်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်ရှင်။